အမေရိကန်ပြည်ထောင်စုမင်းနီယပလစ်မြို့မှာရဲဖမ်းခံထားရစဉ်အာဖရိကန်အမေရိကန်အမျိုးသားဂျော့ချ်ဖလော့ဒ်တေဆုံးခဲ့ရမှုအပေါ်စန့်ကျင်ဆန္ဒပြပွဲတွေကြာသပတေးနေ့ညပိုင်းကလည်းအထူးကမြို့ကြီးတွေမှာရှိခဲ့ပါတယ်။နယူးယောက်မြို့မှာည၈နာရီကျော်ညမထွက်ရမိန့်ရှိပေမဲ့ည၈နာရီကျော်တဲ့အထိဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြမှုအချိန်ကအရင်ညတွေထက်တော့ကြာသွားခဲ့တယ်လို့အကြမ်းဖက်ဆန္ဒပြမှုတွေလည်းနေသွားပါတယ်။ဝါရှင်တန်မြို့တော်မှာကြာသပတေးနေ့ကညမထွက်ရအမိန့်မရှိဘူးလို့မြို့တော်ဝန်ကကြေညာထားပေမဲ့ညပိုင်းမိုးအကြီးအကျယ်ကြွားတာကြောင့်ဆန္ဒပြသူတွေလူစုကွဲသွားခဲ့ပါတယ်။တပ်ထင်းစစ်ရဲတွေနဲ့တခြားမြေဝက်ပြည်ပြားရေးတာဝန်ရှိတဲ့အဖွဲ့တွေကတော့ဝါရှင်တန်မြို့တော်ရဲ့မှာစောင့်ကြနေစေဖြစ်ပါတယ်။ဝါရှင်တန် DC area တွေကနေစစ်တပ်ကိုထွက်သွားစေချင်တယ်လို့မြို့တော်ဝန်ကပြောကြားထားပါတယ်။ဆန္ဒပြသူတွေကိုပြည်ထောင်စုအစိုးရတပ်ဖွဲ့တွေနှိမ်နင်းတဲ့နေရာမှာလဲအင်ဘူရောတဝိုက်နဲ့အင်ဘူရောရှေ့မှာရှိတဲ့လာဖာယတ်ရင်ပြင်ထဲမကျော်ပါနဲ့လို့မြို့တော်တာဝန်ရှိသူတွေကတောင်းဆိုထားပါတယ်။ဝါရှင်တန်မြို့တော်မှာစနေနေ့ကျရင်တော့အကြီးအကျယ်ဆန္ဒပြကြဖို့စီစဉ်ထားပါတယ်။နယူးယောက်ပြည်နယ်ဘက်ဖလိုမြို့မှာရဲစီဦးတည်လာနေသူတယောက်ကိုရဲအရာရှိတယောက်ကအတင်းတွန်းပစ်ခဲ့တာကြောင့်အဲ့ဒီလူဦးကောင်ထံရရတော့တဲ့ဗီဒီယိုထွက်ပေါ်လာခဲ့ပြီးတဲ့နောက်ရဲမင်းကြီးကရဲအရာရှိနှစ်ယောက်ကိုယာယီဖယ်ရှားခဲ့ပါတယ်။ကြာသပတေးနေ့အစောပိုင်းကတော့George Floyd ရဲ့ဇာပနာအခမ်းအနားကို Minneapolis မြို့မှာကျင်းပခဲ့ပါတယ်။